အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့အနီးတရုတ်နဲ့တကူပွဲတော်ကျင်းပနေတဲ့ကားပွဲတစ်ခုမှာစနေနေ့ညနောက်ပိုင်းကလူ10ယောက်တေဆုံးခဲ့တဲ့ပြစ်ခတ်မှုအကျလွန်တွေကိုအာဏာပိုင်တွေဆက်ပြီးတော့ရှာဖွေနေပါတယ်။မွန်ထရီပေါ့အရက်ကစတာဘောရူမ်ဒန်စတူဒီယိုပြစ်ခတ်မှုမှာအမျိုးသား9ဦးနဲ့အမျိုးသမီး9ဦးတေဆုံးပြီးတော့10ဦးထပ်မံတန်ရာရခဲ့တယ်လို့ဒေသခံခရိုင်ရဲမှူးရောဘတ်လူနာကပြောပါတယ်။အခင်းဖြစ်ပြီးတော့မိနစ်20 30အကြာလောက်မှာပဲအနီးအနားမှာရှိတဲ့ Alhambra မြို့ကလက်လိုက် Ballroom ခန်းမတွေကိုတနက်တလက်နဲ့လူတယောက်ဝင်လာခဲ့တယ်လို့လည်းရင်းမှုကပြောဝင်မယ်လို့ဒီဖြစ်ရက်နှစ်ခုဆက်ဆက်မှုရှင်းရှင်းဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းပြောပါတယ်။ထွက်ပြေးလွတ်မြောက်နေတဲ့တနက်သမားကိုရဲတပ်ကအပူတပြင်းလိုက်လံရှာဖွေနေပြီးမတင်ကားတဲ့ကားတွေကိုလုံခြုံရေးအထူးတပ်ဖွဲ့တွေကရှာဖွေတာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေနေ့မှာပဲမတင်ကားသူရဲ့တပ်ပုံကိုလည်းရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီပုံမှာတော့အညိုရောင်ဂျက်ကင်အဖြူရောင်အကွက်တွေပါတဲ့သုံးမွေးအုပ်ထုပ်ဆောင်ထားတဲ့မြန်မာတက်ထားတဲ့အာရှနယ်ဘွားအမျိုးသားသူရဲ့ပုံကိုတွေ့ရပါတယ်။သူ့ကိုဘသူဘသူဖြစ်မှမသိရသေးပေမဲ့လို့အနေရရှိတဲ့သူအဖြစ်သတ်မှတ်ထားတယ်လို့လည်းရဲတို့ကပြောပါတယ်။